အမေရိကန်နိုင်ငံချိုင်းဝင်ကြီးအန်တိုနီဘလင်ကင်ဟာဒီသတင်းပတ်အတွင်းမှာပဲအစ္စရေးနဲ့ဂျော်ဒန်နိုင်ငံကိုတွားရောက်ပြီးအစ္စရေးပါလက်စတိုင်းစစ်ပွဲရည်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့အစ္စရေးနိုင်ငံရဲ့ကိုယ်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်နဲ့ပတ်သက်လို့ထောက်ခံကြောင်းပြသတဲ့အနေနဲ့လည်းတွားရောက်မှာဖြစ်ပါတယ်ဂါဇာဒေသမှာဖမ်းဆီးခံထသူတွေပြန်လွတ်လာဖို့နိုင်ငံအားလုံးနဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်ဘက်ကပြောဆိုပြီးမှာပဲနိုင်ငံချိုင်းဝန်ကြီးဘလင်ကင်အခုလိုတွားရောက်မှာပါနိုင်ငံချိုင်းဌာန VOA သတင်းထောက် Nike ချင်းသတင်းပေးပို့ထားတာကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်ဂါဇာနယ်စပ်ဒေသတစ်ဝိုက်ကိုထိန်းချုပ်ထားနိုင်ပြီလို့အစ္စရေးကကြေညာတဲ့အချိန်မှာပဲဂါဇာကဟာမတ်စ်ခြေကိုယူထားတဲ့နေရာတွေကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတာပါဟာမတ်စ်တွေကတော့အစ္စရေးဘက်ကလက်တုံ့ပြန်တိုက်ခိုက်မယ်ဆိုရင်တစားကန်တွေကိုတတ်ပစ်မယ်လို့ချိန်ကြောက်ထားတဲ့ကြားတွေကနေပဲအစ္စရေးကအခုလိုအစွမ်းကုန်တိုက်နေတာပါအမေရိကန်ပြည်ထောင်စုကအစ္စရေးကိုထောက်ခံသွားမယ်လို့ပြောနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကစူးစီးညီညွတ်မှုကိုပြတ်သားတဲ့အနေနဲ့အစ္စရေးကိုရောက်နေပါတယ်Israel Palestine Simi အရှေ့အလယ်ပိုင်းဒေသတစ်ခွင်မကူးဆက်စီဖို့အတွက်ဘလင်ကင်ဟာဒေသရင်းတခြားနိုင်ငံကြီးဝန်ကြီးတွေနဲ့လည်းဆွေးနွေးခဲ့ပါသေးတယ်
Secretary Blinken will be traveling to Israel in the coming days.
နိုင်ငံဝင်ကြီးဘလင်ကင်အစ္စရေးကိုသွားရောက်ပြီးတော့လက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အစ္စရေးခေါင်းဆောင်တွေနဲ့ဆွေးနွေးမှာပါ။မယုံကြည်နိုင်လောက်စူးစူဝါးဝါးတိုက်ခိုက်ခဲ့တဲ့ကျန်းဖက်သမားတွေကိုတုံ့တင်ရှင်းလင်းရမှာကျွန်တော်တို့အနေနဲ့အကောင်းဆုံးဘလို့ကူညီထောက်ပံ့ပေးသွားမလဲဆိုတာတွေဆွေးနွေးသွားမှာပါ။အစ္စရေးအတွက်ကျွန်တော်တို့ခိုင်မာဆက်လက်ရည်တည်သွားမှာပါ
။ Hamas တွေရဲ့စီးနင်းတိုက်ခိုက်မှုအတွင်အမေရိကန်တွေအပါဝင်အဖမ်းစည်းကံတစားကံတွေပြန်လွတ်ဖို့အတွက်ကြိုးပမ်းသွားမယ်လို့လဲအမေရိကန်ဘက်ကကြေပြူထားတာပါ
There are a number of countries who have the ability
Hamas ကိုဆက်သွယ်ပြောဆိုနိုင်တဲ့နိုင်ငံတချို့ရှိပါတယ်။အဲဒီနိုင်ငံတွေအနေနဲ့တရားခံတွေကိုချက်ချင်းပြန်လွတ်အောင် Hamas တွေကိုတိုက်တွန်းဖို့ကျွန်တော်တို့ဘက်ကရှင်းရှင်းလင်းလင်းပြောထားပြီးသားပါ
။ Israel နိုင်ငံဟာ Saudi Arabia နဲ့ဆက်ဆံရေးပုံမှန်ပြန်လည်ထူထောင်ဖို့ကြိုးစားနေချိန်မှာပဲ Hamas တွေရဲ့အခုလိုတိုက်ခိုက်မှုကတန်တမာရေးကြိုးပမ်းမှုအပေါ်နှောင့်နှေးစေမယ်လို့သုံးသပ်သူတွေကမြင်ပါတယ်။
The current outbreak of war will likely
လက်ရှိပြည်ပခါစစ်ပွဲကြောင့်ကြံ့ကြသွားနိုင်ပါတယ်။ဒီစီစဉ်ပြက်ပြက်သွားတာမျိုးမဟုတ်ပေမဲ့လည်းစစ်ပွဲရဲ့အလားအလာဘက်ဘက်ကိုဦးတည်သွားနိုင်မလဲ။ Israel ကိုအကူအညီပေးဖို့ကိစ္စအကြောင်းအရာတွေကလွှမ်းမိုးသွားနိုင်ပါတယ်
။ Palestine တွေလိုလားတဲ့ Israel Palestine နှစ်ပြည်တော်ဖြစ်တီးခြားရပ်တည်ဖို့ကိစ္စဟာ Israel နဲ့ Saudi Arabia တန်တမန်ဆက်ဆံရေးထူထောင်ဖို့ကိစ္စကိုအဟံအတားဖြစ်လို့ရမှာမဟုတ်ဘူးလို့ American ကပြောထားပါတယ်လွတ်လပ်တဲ့ Palestine ဖြစ်ရပ်တည်ခြင်းနဲ့ Hamas ရဲ့လူလာချက်ဟာတရားဝင်မှုမရှိဘူးလို့လည်းဆိုပါတယ်ခင်ဗျာ